ရှင်းနေကြီးဦးကိုနေလောက်ကျန်တပ်ဖြတ်ခံရမှုနဲ့ဆက်စပ်ပြီးတော့မြန်မာတာဝန်ရှိသူတွေကအလို့ရှိနေတဲ့ဥအောင်ဝင်းခိုင်ကိုအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုကအလို့ရှိသူများအဖြစ်ထုတ်ပြန်ထားတဲ့စီးရင်ထဲမှာဧပြီလ၁၀ရက်တနင်္လာနေ့ကပဲထည့်သွင်းဖော်ပြလိုက်ပါပြီ။ ဥအောင်ဝင်းခိုင်ကိုဖမ်းဆီးရမယ့်အင်တာပိုနဲ့ချိတ်ဆက်ဆောင်ရွက်နေတယ်လို့မြန်မာတာဝန်ရှိသူတွေဖက်ကပြောဆိုရတဲ့ထွက်လာပြီးတဲ့နောက်အင်တာပိုစီးရင်ထဲမှာပါလာတာပါ။ဒါအပြင်တနင်္ဂနွေမှာဖမ်းဝရမ်းထုတ်ပေးဖို့ကိစ္စတရားရုံးကဆုံးဖြတ်ချက်ထွက်လာဖို့လည်းရှိနေပါတယ်။အပြည့်စုံကတော့ VOA
သတင်းထောက်မမေခါကပြောပြပါမယ်ရှင်။ဥက္ကဋ္ဌကိုလုတ်ကျန်တပ်ဖြတ်ခံရမှုနဲ့ဆက်ဆက်တယ်လို့တာဝန်ရှိသူတွေကတန်တရာရှိနေပြီးလက်ရှိချိန်ထိထွက်ပြေးလွတ်မြောက်နေတဲ့ဥအောင်ဝင်းခိုင်ကိုအင်တာပိုကအလို့ရှိသူများစည်းရင်းထဲမှာ တရားဝင်ထုတ်ပြန်ကြေညာလိုက်တာပါဒီကိစ္စအပါအဝင်တနိုင်ငံလုံးမှာပါဖမ်းဝရမ်းထုတ်ဖို့လုပ်နေတဲ့အခြေအနေကိုနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစောထေက VOA
ကိုအခုလိုပြောခဲ့တာပါအဝန်ခံအဖြစ်ခံပြီးဖြစ်တယ်ဒီထဲမှာလည်ကျွန်တော်တို့ဖမ်းဝရမ်းထုတ်ဖို့လုပ်ပါမယ်ဟိုပထမပိုင်းမှာမြို့နယ်တရားရုံးကရှင်နေချိန်မှာအတူရဲ့ခရိုင်ပေါ့နော်မြို့နယ်တစ်ခုထဲမှာပဲဆိုတာသိရောက်မှုရှိရတဲ့ဆယ်တာဖြစ်ပါတယ်အမှန်ကသူကတနိုင်ငံလုံးရဲ့
အလို့ဝရမ်းထုတ်မှရမှာပါ။ကိုကတော့ကျွန်တော်ဖြတ်ပြေးသွားရင်ဖြတ်ပြေးသွားတဲ့ဒီနိုင်ငံတွေမှာအတူကိုခန့်လို့ပြုလို့ရအောင်လို့ကျွန်တော်အင်တာပိုနဲ့ချိတ်ဆက်ပြီးတော့အလို့ရှိတဲ့စင်းကျွန်းခိုင်းတာဖြစ်ပါတယ်။အင်တာပိုဆိုတာကမြန်မာအာဏာပိုင်တွေကအလို့ရှိနေသူတူမြန်မာနိုင်ငံပြင်ပမှသာရှိနေမယ်ဆိုရင်ဖမ်းဆီးရမိနိုင်ရေးကူညီလုံဆောင်ပေးနိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ ီမိဖို့ရာအင်တာပိုနဲ့မဆိုင်ပဲမြမအာနာပိုင်တွေနဲ့ပဲတက်ဆိုင်ပါတယ်။ဥအဝင်းခိုင်ကိုအင်တာပိုကအလိုရှိသူအဖြစ်အခုလိုကြီးညာလိုက်တာကြောင့်မြမနိုင်ငံတွင်းမှာသူမရှိတော့ဘူးလားဆိုတဲ့မိကုန်နေထွက်ပေါ်နေပါတယ်။ဒါနဲ့ပတ်သက်လို့တော့ဥဇော်ထေကအတူပြုပြောကြားနိုင်ခြင်းမရှိခဲ့ပါဘူး။
ပြည်တွင်းတော်လည်းကောင်းပြည်ပတော်လည်းကောင်းပါတော့ဆင်နိုင်ပါမယ်။ပြည်တွင်းကတော့ကျွန်တော်တို့ဒီထဲမှာကိုကကိုနဲ့ကိုကမှရှိတဲ့လူမျိုးကြီးဖွဲ့နဲ့ရှာလို့ဒီလိုပေါ့နော်။ပြည်ပကတော့ကျွန်တော်တို့ကတိုက်လံပြီးရရှာဖို့လက်တံတန်းပြီးတိုင်ပေါ့။အဲ့တော့ပြည်ပကတော့ကျွန်တော်တို့အကြောင်းကြားတာဖြစ်ပါ။နိုင်ငံချင်းကြားတာတွေလည်းရှိပါတယ်။သို့တော့ဒီအင်တာပိုနဲ့ဟိုပြောလိုက်တာကပို့ပြီးတော့ဟိုတကဘာလုံးပေါ့နော်။တရားမရှိတဲ့အတွက်ကျွန်တော်ဟိုကြည်ရေးဝန်ကြီးဌာနဖိတ်ဆက်ပြီးတော့လုပ်တာဖြစ်ပါတယ်။
ဒီအချိန်လေးကိုပိုပြီးရှင်းရှင်းလင်းလင်းသိရဖို့ပြည်ထရေးဝန်ကြီးဌာနနိုင်ငံတကာမှုကင်းဌာနပြည်ထရေးရဲ့မှုကင်းရေးရာဌာနနဲ့ထူးဆောင်စမ်းစစ်ဆေးရေးစာသုံးလုံးအဖွဲ့တို့ကို VOA ဘက်ကအချိန်ချင်းဆက်သွယ်မေးမြန်းခဲ့ပြီးမယ်ဘသူကမှတာဝန်ယူဖြေကြားပေးတာမရှိခဲ့ပါဘူး။ဥအောင်ဝင်းခိုင်ကိုဖမ်းဆီးနိုင်ရေးကသူနေထိုင်ရာတာကီတမြို့နယ်အပြင်တနိုင်ငံလုံးမှာပါဖမ်းဝရမ်းထုတ်ပေးဖို့ဥကုံနီလှုပ်ကြံခံရမှုမှာတရားလိုရှိနေဖြစ်ဆောင်ရွက်နေတဲ့ဥနေလာကခရိုင်အထူးတရားရုံးမှာရှောက်ထားတာကိုတရားရုံးကပယ်ချခဲ့ပါတယ်။ဒါကြောင့်တိုင်းတရားရုံးမှာဆက်တင်ထားပြီးဒီလကုံပိုင်းမှာစုံချက်ချက်ထွက်ဖို့ရှိတယ်လို့ရှေ့နေကြီးဦးနေလာကပြောတာပါ။ဟု
တ်တယ်ပဲ။ရေခါကြီးဆိုတဲ့ပတ်လို့လည်းပဲ။ရေခါကြီးသူ့သတ်မှတ်လိုက်တော့ဗျာ။အဲ့ဒီချက်ချက်ကမှရှိတယ်ကျွန်တော်တို့ကနံပါတ်1ချက်ကတော့ပါဝနာတုစရာမှာထုတ်ပြီးတင်နေရှိတဲ့ချက်ချက်။အင်္ဂါစကြီးမှုကလူဝချက်ပြီးရှိနေရဆိုတဲ့ချက်ချက်ပဲ။အဲ့ဒီချက်တဲ့ကျွန်တော်တို့ကရောက်တဲ့ဒီ ID ကိုကျွန်တော်ဆိုင်ရာပြည်စုကတင်နေတယ်။ဒါလက်ခံရတော့ချိန်မှလက်ခံလိုက်တယ်။အခုလာမယ့်ဒီပြည်ပြည်ရဲ့ဆက်ရှိနေမှာကြားနာနေလို့ချင်းထူထားတယ်ပြည်လိုက်။ဒီကံပြီးကိစ္စရယ်မတရားပြည်စုံထပ်ထုံးလားမထုံးဘူးလားဆိုတဲ့ကအဲ့နှစ်ခုစလုံးကတစ်ဆက်ထားတယ်။ဒီကိစ္စတွေကိုဒီအရမ်းဆူရပြည်ပြည်ရဲ့ဆက်ကောင်ကအော်ယုံပြသွားမယ်။အော်ယုံပြတော့ဒီကူကဒီအဲ့ဒီတော့ဒါ API ဆိုတာလည်းမိချပြီးတဲ့အခါကျတော့မှအော်ယိုမှာဒီမှုကိုပြန်ပြီးတော့စစ်ဆေးမှုဖြစ်လို့မှဖြစ်ပါတယ
်။လက်ရှိဖန်ကြီးထားတဲ့ဥကြည်လင်ခဖိုးသူဥအောင်ဝင်းစောဥစရာဖြူနဲ့ဥအောင်စောထွန်းတို့ကိုတော့ရုံးထုတ်စစ်ဆေးတာတွေလုပ်နေပါပြီ။ရှေ့နေကြီးဥကိုနီရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာလှုပ်ကြံတက်ဖြတ်ခံရတာဟာနှစ်လခွဲကျော်ကြာတဲ့အထိတန်တရားရှိသူတဦးဖြစ်တဲ့ဥအောင်ဝင်းခိုင်ကိုဖန်စီရမိနိုင်ခြင်းမရှိသေးသလိုအရေးကြီးတဲ့နောက်ထပ်တဲလွန်စာတစ်ခုခုကိုလည်းအခုချိန်ထိအစိုးရဘက်ကထုတ်ပြန်ပြောဆိုနိုင်ခြင်းမရှိသေးပါဘူးရှင်။